မင်္ဂလာပါရှင်အင်တာနက်ချာနယ်ရဲ့ပြည်ဝင်ပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ COVID-19 ခြေရာခံဖို့စမတ်နိုင်တွေအထောက်အကူပေးနိုင်ဆိုတဲ့သတင်း Laptop အတွက် 90Hz OLED မျက်နှာပြင်တွေ Samsung Display ထုတ်လုပ်မယ်ဆိုတဲ့သတင်း ASUS ROG Phone 5 Video ထွက်လာတဲ့ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့ COVID-19 ခြေရာခံဖို့စမတ်နိုင်တွေအထောက်အကူပေးနိုင်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်စမတ်နိုင်တွေဒါမှမဟုတ်စမတ်လက်ပတ်တွေကသုံးဆွဲသူရဲ့အသက်လက္ခဏာအတွက်အလွန်အရေးပါတယ်နှလုံးခုန်နှုန်းအရေပြားအပူချိန်နဲ့အခြားဇီဝကာမဖြစ်စဉ်တွေကိုအဆက်မပြတ်တိုင်းတာပေးပါတယ်ဒါကြောင့်လူတစ်ယောက်စီမှာကိုရိုနာဗိုင်းရပ်ကူးစက်ကြောင့်စမ်းသပ်မှုပြုလုပ်ပြီးတော့မသိရသေးခင်မှာစမတ်နိုင်ကအချက်လက်တွေနဲ့တိုင်းတာဖို့အထောက်အကူပေးနိုင်ပါတယ်ဆိုင်းနိုင်တောင်ဆေးဘက်ဆိုင်ရာစင်တာကသူတေသနက Warrior Wolf မှာတော့ Apple Watch ဟာသုံးဆွဲသူရဲ့နှလုံးခုန်နှုန်းအပြောင်းလဲကနေယောဂလက္ခဏာမပြခင်ခုနှစ်ရက်အလိုမှာကိုရိုနာဗိုင်းရပ်ကူးစက်ခံရခြင်းရှိမရှိသိနိုင်တယ်လို့ဖော်ပြခဲ့ပါတယ်စစ်တမ်းထဲမှာတော့နှလုံးခုန်နှုန်းပြောင်းလဲမှု HRV တိုင်းတောင်မှုကိုစမ်းစစ်ထားပါတယ်နှလုံးခုန်နှုန်းဟာလူတစ်ယောက်ရဲ့ကိုယ်ခံအားစနစ်ကိုပြောင်းလဲနိုင်ပါတယ်စစ်တမ်းမှာပါဝင်ခဲ့တဲ့သူတွေဟာအထူး app တွေနဲ့ Apple Watch ဝတ်ဆင်ထားပြီးတော့ HRV ပြောင်းလဲမှုကိုတိုင်းတာခဲ့ပါတယ် New Tiger လို့ခေါ်တဲ့ကုမ္ပဏီကလည်းကိုရိုနာဗိုင်းရပ်ကိုစောစောခြေရာခံနိုင်မယ်စမတ်လက်ပတ်တစ်မျိုးကိုဖန်တီးနေပါသေးတယ်ဆက်လက်ပြီး Laptop အတွက် 90Hz OLED မျက်နှာပြင်တွေ Samsung Display ထုတ်လုပ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Samsung Display ကတော့ Laptop အတွက်ကမ္ဘာပထမဆုံး 90Hz မျက်နှာပြင်ကိုအမြောက်အများထုတ်လုပ်ဖို့စီစဉ်နေပါတယ်ကမ္ဘာလုံးဆိုင်ရာ IT ကုမ္ပဏီတွေကတော့ဒီနှစ်အတွင်းပန်နယ်အသစ်ပါတဲ့ Laptop တွေထုတ်လုပ်လာနိုင်ပါတယ် Mazda အတွင်း 90Hz OLED မျက်နှာပြင်တွေစတင်ထုတ်လုပ်သွားမယ်လို့ CEO ကထုတ်ပြန်ခဲ့ပါတယ်အဲ့ဒီပန်နယ်မျက်နှာပြင်ကစလေးလက်မရှိပြီးတော့ Samsung Display ကတော့ aspect ratio တောင်မှမဟုတ်ရုပ်ထွက်အရည်အသွေးကိုမပြောခဲ့ပါဘူး Samsung Display ကတော့ version များစွာထုတ်လုပ်မယ်လို့သိရပါတယ်အဲ့ဒီ OLED panel တွေကတုံ့ပြန်မှုမြန်ဆန်ပြီးတော့အလွန်မြန်ဆန်တဲ့ contrast တွေဖော်ပြတဲ့အခါမှာ 120Hz LCD နှုံးအတိုင်းမှုံဝါပေးပါတယ် laptop တွေမှာ OLED display အသုံးပြုတာမြင်ရခဲ့ပါတယ် gaming laptop တွေမှာပဲ OLED model ထုတ်ထားပေးမယ် refresh rate နှုံးလည်းမမြင်ပါဘူးမနှစ်က Samsung ဟာ OLED ပါဝင်တဲ့ Galaxy Chromebook ထုတ်ထားပူပါတယ်ဒါအပြင်2021ခုနှစ်အတွက် Galaxy Chromebook မှာတော့ QLED အမှတ်တစိ LCD Display အသုံးပြုထားပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ ASUS ROG Phone 5 Video ထွက်လာဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် ASUS ရဲ့ ROG Phone 5 သတင်းတွေကပုံမှန်ထွက်ပေါ်လာပြီးတော့စိတ်လှုပ်ရှားစရာကောင်းပါတယ်နောက်ဆုံးထွက်လာတဲ့ပေါက်ကြားမှုအရ ASUS ရဲ့ ROG Phone 5မှာတော့ဒုတိယမြောက်မျက်နှာပြင်ပါဝင်ပြီးတော့ဖုန်းရှိနဲ့နောက်ကိုလည်းဖော်ပြထားပါတယ် ROG Phone 5မှာတော့ဒုတိယမြောက်မျက်နှာပြင်အသေးစားလေးပါဝင်လာပြီးတော့ပတ်တန်နဲ့သတိပေးချက်တွေကိုလည်းဖော်ပြပေးပါတယ်ဗီဒီယိုမှာတော့ gain နဲ့ဖုန်းခေါ်ဆိုမှုအတွက်စမ်းသပ်ပြသခဲ့ပါတယ် ROG Phone 3ရဲ့အထူးကမျက်နှာပြင်ကတော့ ROG Phone 3လိုမျိုးအောက်ခြေနဲ့ထိပ်ဘက်ကဘေးပေါင်တွေကခေါက်ချိုးညီဒီဇိုင်းကိုအသုံးပြုထားပါတယ်အသစ်ထွက်မဲ့ ROG Phone မှာတော့ 144Hz refresh rate display Snapdragon 888 chip နဲ့ battery အနေနဲ့ 6000mAh ပါဝင်လာွယ်ရှိပါတယ
်အခုတင်ဆက်ပေးထားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝေမြင့်မှုပါ